အမေရိကန်ငွေကြေးလုပ်ငန်းရှင် Howard Lutnick ကိုလာမယ့်အမေရိကန်ဆွေရတဲ့မှာကုသံရောင်းဝယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတ Donald Trump ကအမည်စင်းတင်သွင်းလိုက်ပါတယ်တင်တင်တဲ့အကြောင်းအင်္ဂါနေ့မှာကြေညာပါတယ်အသက်63နှစ်အရွယ်ဘီလီယံနာတစ်ထည်ကြီးဟာဆိုရင်ရွေးကောက်ခံသမ္မတထရန့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်ပါတယ်လာမယ့်ဇန်နဝါရီလ20ရက်နေ့မှာစတင်တာဝန်ယူမဲ့ထရန့်လက်ထက်မှာအစိုးရထိပ်တန်းညာဒူးတွေအတွက်လူပေါင်းများစွာကိုစစ်စစ်ရွေးချယ်ရမှာကူညီနေသူလည်းဖြစ်ပါတယ်ဒီလပိုင်းတွေအတွင်းထရန့်ကိုပွန့်ပွန့်လင်းလင်းထောက်ခံနေသူတူလည်းဖြစ်ပါတယ်ကန်တာဖစ်ဂျရယ်ငွေရေးချေရေးဝန်ဆောင်မှုလုပ်ငန်းကြီးရဲ့အမှုဆောင်ရာရှိချုပ်နဲ့ဥက္ကဋ္ဌဖြစ်တဲ့လတ်နစ်ခါဆိုရဲဘဏ္ဍာရေးဝန်ကြီးယာဒူးနေရာအတွက်စဉ်းစားထားခဲ့တာဖြစ်တယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းရင်းနှီးမြှုပ်နှံသူစကော့ဘန်ဆန်လိုပုံကုန်နဲ့ရှင်းပြရမှအရေးနိုင်သွားတာလို့လည်းထရန့်နဲ့ဆက်သွယ်ပတ်သက်သူတွေကပြောပါတယ်။ဘဏ္ဍာရေးဝန်ကြီးယာရူးနေရာအတွက်တော့အခုချိန်ထိမရွေးချယ်ရသေးပါဘူး။လတ်နစ်ကိုကူးသွန်းရောင်းဝယ်ရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းတာကိုအထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့သူဟာသမ္မတရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒတွေကိုအကောင့်ထဲဖော်ရေးဥစ္စာအခန်းကဏ္ဍကနေဆောင်ရွက်လာနိုင်ပါတယ်ရှင်။